ဟမာဖွဲ့နဲ့သဘောတူညီချက်အရဒုတိယဆင့်အနေနဲ့ပါလက်စတိုင်းကျဉ်းသား900ကိုအစ္စရေးကလွတ်ပေးလိုက်ပါတယ်။အစ္စရေးစစ်သားတယောက်ကိုလည်းဂါဇာကမ်းမြောင်ဒေသမှာ9နှစ်ဖမ်းဆီးထားရကနေဟမာဖွဲ့ကလွတ်ပေးလိုက်ပါတယ်။လွတ်လိုက်တဲ့သူတွေထဲမှာအသက်14နှစ်ကနေ18နှစ်တွင်ကလေးသင်ငယ်55ယောက်ပါဝင်ပါတယ်။အောက်တိုဘာလ3ရက်ကလည်းအစ္စရေးစစ်တပ်ကတက်ကြွကြီးဂျေလတ်ရှာလစ်ကိုလွတ်ပေးဖို့အတွက်အစ္စရေးကပါလက်စတိုင်း489ယောက်ကိုလွတ်ပေးခဲ့ပါသေးတယ်။အဲ့ဒီတက်ကြွကြီးကို2006ခုနှစ်ကဂါဇာကမ်းမြောင်ဒေသကိုဝေရောက်စီးနင်းတဲ့အခါလုံးကဖမ်းခံရတာပါ။အောက်တိုဘာလတုန်းကလွတ်ပေးခဲ့တဲ့ကျင်းသားတွေနဲ့မတူတာကတော့ဒုတိယလွတ်ပေးလိုက်တဲ့ကျင်းသားအုပ်စုထဲမှာအစ္စရေးတယောက်ကိုတပ်ဖြတ်လို့အပြစ်ချနေတဲ့သူတယောက်မှမပါတဲ့အကြောင်းအစ္စရေးချင်းဌာနကပြောပါတယ်။ဒါပေမဲ့အစ္စရေးအရာဝန်ကြီးဌာနကသူသိမ်းပိုက်ထားတဲ့နောက်ဖက်ကမ်းမှာလူနေအိမ်ကြီးတထောင်ဆောက်မဲ့စီမံကိန်းအတွက်တင်းငွေတွေက contract တွေကိုစတင်ရှာဖွေနေပါပြီ။ဒီအိမ်တွေကဒီနေ့စောစောပိုင်းကကြေညာခဲ့တဲ့အခြေချနေထိုင်ရေးစီမံကိန်းရဲ့အစီအပိုင်းတွေမှာပါဝင်ပါတယ်။ကုလသမဂ္ဂရဲ့ UNESCO ဌာနကပါလက်စတိုင်းနိုင်ငံကိုအဖွဲ့ဝင်နိုင်ငံအဖြစ်လက်ခံလိုက်ပြီးတဲ့နောက်အဲ့ဒီတိဆောက်ရေးလုပ်ငန်းတွေကိုအချိန်မြင့်ဆောက်လုပ်ကြဖို့ဝန်ကြီးချုပ်ဘန်ဂျမင်နာတာဂျန်ဟုကပြီးခဲ့တဲ့လကပြောခဲ့ပါလေ။ညီညာရေးသဘောတူညီချက်မရှိဘဲကုလသမဂ္ဂမှာပါလက်စတိုင်းကပါဝင်လာတာကိုအစ္စရေးကဆန့်ကျင်ပါလေ။